မြန်မာနိုင်ငံကဆွေဆောင်ရအမှုပညာရှင်တဦးဖြစ်တဲ့နာမည်ကျော်မင်းသားကြီးဦးကျော်ဟိန်းဒီနေ့ပဲကွယ်လွန်သွားခဲ့ပါပြီ။မင်းသားကြီးဦးကျော်ဟိန်းတစ်ဖြစ်လဲဥပဇင်းကိတ်တီတာရာဟာအော်စတြေးလျနိုင်ငံကင်မရွန်မြို့တော်မှာရဟန်းဖြစ်တဲ့သတင်းသုံးနေထိုင်တာဖြစ်ပြီးတော့ဒီနေ့ဇူလိုင်လ17ရက်နေ့အော်စတြေးလျနိုင်ငံဒေသစံတော်ကြီးမနက်ပိုင်းကတတ်တော်83နှစ်အရွယ်မှာသင်္ကန်းဝတ်နဲ့ပြန်လည်တော်မူသွားခဲ့တာဖြစ်ပါတယ်။ဦးကျော်ဟိန်းက2008ခုနှစ်အသက်62နှစ်အရွယ်မှာအမှုပညာလောကကိုစွန့်ပြီးတော့ရဟန်းဘောင်ဝင်သွားခဲ့တာပါ။မြန်မာရုပ်ရှင်လောကမှာအအောင်မြင်ဆုံးမင်းသားတယောက်လို့ဆိုရမယ့်ဦးကျော်ဟိန်းဟာအကားအချက်အနစ်ကမြစ်တာမွန်တဲချိန်မှာနေဝင်သည်ပန်းမြိုင်လေကဥယျာဉ်မှုဝေလဲမွေးကြွေလဲမွေးနေကမွေးတဲ့လရုပ်ရှင်တွေနဲ့အကယ်ဒမီ၅စုရခဲ့တာဖြစ်ပါတယ်။ဒါပြန်ကြီးအောင်ဆောင်သောတောင်းပန်းစကားမီလာရှိကာစိုင်းပေတာအချွေလွမ်းနေမယ်မမလူစောရိုက်စားစတဲ့ရုပ်ရှင်နဲ့ဗီဒီယိုဇာတ်ကားပေါင်းများစွာကိုလည်းရိုက်ခဲ့ပြီးတော့နောက်ပိုင်းမှာရုပ်ရှင်ဒါရိုက်တာလည်းလုပ်ခဲ့သူတဦးဖြစ်ပါတယ်။ဒါပြင်စင်မော်ကသချင်းများအိပယ်ရှိသောလူအပါဝင်တခြားတကူတော့တေးစီရီတွေနဲ့တခြားသူတွေနဲ့တွဲပြီးထုတ်ဝေတဲ့တေးစီရီအခွေတွေတော်ပြများလဲတည်ဆူခဲ့ပါတယ်။ကျော်ဟေးရဲ့တရုတ်ဆောင်အမှုရာတွေစကားပြောဟန်တွေနဲ့စတေရှိုးတွေမှာသူ့ရဲ့တည်ဆူဖျော်ဖြေဟန်တွေကအဲ့ဒီခေတ်ကလူငယ်တို့အပေါ်မှာအတော်လေးစားမမှုရှိခဲ့သလိုလူကြီးလူငယ်မရွေးနှစ်ချိုက်အားပေးမှုကိုလည်းတခဲနဲ့ရရှိခဲ့သူဖြစ်ပါတယ်။1990ပြည်လွန်နှစ်တွေကရုပ်ရှင်မင်းသားကျော်သူနဲ့တွဲရိုက်ခဲ့တဲ့အကျွေးဗီဒီယိုဇာတ်ကားတွေက10နှစ်ဆိုတဲ့သူပြောခဲ့တဲ့ဇာတ်ကားဟာလူတွေကြားမှာအခုချိန်ထိပြောနေဆွဲထင်ကြံရစ်နေတဲ့ဇာတ်ကားလည်းဖြစ်ပါတယ်။တိုက်တိုက်ဆိုင်ဆိုင်ပဲဒီနေ့ဦးကျော်ဟိန်းကွယ်လွန်တဲ့နေ့ဟာလွန်ခဲ့တဲ့13နှစ်ကသူ့ရဲ့တူဖြစ်တဲ့နိုင်ငံတော်မင်းသားဒွေးကွယ်လွန်တဲ့နေ့နဲ့လည်းတရက်ထဲဖြစ်နေပါတယ်။ဦးကျော်ဟိန်းက2018ခုနှစ်နှစ်စာမိုင်းကစပြီးတော့နှလုံးသွေးကြောပိတ်တဲ့ရောဂါကိုခံစားခဲ့ရတာဖြစ်ပါတယ်ခင်ဗျာ။